ပြည်သူ့နိုင်ငံရေးညီလာခံ21ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကိုလာမယ့်မေလ21ရက်မှာကျင်းပဖို့အတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်အကောင့်ထဲပို့ရေးဆိုင်ရာညှိနှိုင်းစည်းဝေး
ဟုတ်ကဲ့တနင်္ဂနွေနေ့ပြည်တော်ကသင်္ဃဟဟိုတယ်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီစည်းဝေးမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကျင်းပမဲ့ရက်ကိုတီးပြုတ်သတ်မှတ်နိုင်ခဲ့တယ်လို့အစည်းအဝေးမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင့်သားများဒီမိုကရက်တစ်တပ်ဦး
ABSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကပြောပါတယ်ဒီနေ့ဆုံးဖြတ်ခဲ့တာတော့ကျွန်တို့ဒီနေ့လကျွန်တို့26ရက်နေ့ကဒါ21ရာစုပင်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံပေါ့ဒါကိုဒါကျင်းပဖို့ဒါဆုံးဖြတ်ခဲ့ကြပါတယ်ဗျဒီစည်းဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်
ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့
PPSD ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူးစေဖိုးတို့ကအဖွဲ့အမှာစကားပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကအဖွဲ့အမှာစကားမှာအခုလိုထည့်သွင်းပြောကြားပါတယ်
ဒေါ်စန်းစုကြည်ပြောဆိုတာကအားလုံးပါဝင်မှငြိမ်းချမ်းရေးရနိုင်မှာဖြစ်ကြောင်း
အားလုံးကလည်းပဲငင်းချင်းရေးအတွက်ကိုယ်ပတ်ကနေပြီးအကောင်းဆုံးထင်တဲ့အတွေးအခေါ်အမြင်တွေကိုတင်ပြနိုင်မယ်လို့မျှော်လင့်ကြောင်းနဲ့ရီမန်းချက်ပန်းတိုင်ကိုလည်းမျက်ခြေမပြတ်ဖို့လိုအပ်ကြောင်းတချိန်တည်းမှာပဲကျမတို့ခြေလှမ်းတွေကလည်းမှန်မှန်ကန်ကန်နဲ့တည်ညီလက်ညီရှိဖို့လဲလိုအပ်ကြောင်းထည့်သွင်းပြောဆိုထားတာဖြစ်ပါတယ်
ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကတော့ NCA စာချုပ်နဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားပါတယ်
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ PPSD ကငင်းချင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူးစေဖိုးကတော့ NCA ကိုဆက်လက်အကောင့်ထဲပို့ဖို့တန်တိကြံချထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်ဒီကနေ့စည်းဝေးမှာပြည်တော်စုငင်းချင်းညီလာခံ21ရာစုပင်လုံးဒုတိယအကြိမ်အတွက်ရက်သတ်မှတ်တာအပြင်ပြစ်ခတ်တိုက်ခိုက်မှုရစရေးပူးတွဲစောင့်ကြည့်ရေးကော်မတီအတွက်အလုပ်လမ်းညွှန်ချက်တွေအတည်ပြုရေး
မကျင်းပရသေးတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနိုင်ရင်းနဲ့ငင်းချင်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးတို့ကိုထည့်သွင်းဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲကငင်းချင်းရေးလုပ်ငန်းစဉ်ကို NCA ဘောင်အတွင်းကပေါ်ဆောင်ရေးကိုအလေးထားဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့ JICM စည်းဝေးကိုအစိုးရရဲ့ငင်းချင်းရေး Commission PC ပြည်ထောင်စုငင်းချင်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ပြစ်ခတ်တိုက်ခိုက်မှုရစရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကကိုယ်စားလှယ်တွေနဲ့အပြည့်အစုံစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်